ကနေဒါနိုင်ငံကိုရောက်နေတဲ့မြန်မာနိုင်ငံတော်အတိုင်ပင်ခံပို့ကိုတောင်းဆန်းစုကြည်ဟာကနေဒါပြင်ခံချုပ်ဒေးဗစ်ဂျွန်စတန် Ontario ပြည်နယ်ဝန်ကြီးချုပ်ကက်ထရီဝင်းတို့နဲ့ကြာသပတေးနေ့ကတရားစီတွေ့ဆုံပြီးပညာရေးအပါအဝင်မြန်မာနိုင်ငံရဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေဆွေးနွေးခဲ့ကြပါတယ်။တောင်းဆန်းစုကြည်ရဲ့ကနေဒါခီးစဉ်အကြောင်းမတ်ခင်ဖြူထွေးကစူးစီးတင်ပြထားပါတယ်ရှင်။
ကနေဒါနိုင်ငံကိုငားရကြရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာမနေ့ကကြာသပတေးနေ့ကကနေဒါဘုရင်ခံချုပ်ဒေးဗစ်ဂျွန်ဆန်နဲ့အော်တဝါမြို့ကဘုရင်ခံချုပ်ရဲ့နေအိမ်မှာတွေ့ဆုံခဲ့တာပါ။ဒီတွေ့ဆုံမှုအတွင်ပညာရေးနယ်ကမ္ဘာလှည့်ခီးသွားလုပ်ငန်းအပါအဝင်ဖွံ့ဖြိုးရေးဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ကြသလိုရှေးဟောင်းအဆောက်အ
ခဲ့တာပါ
မြန်မာနိုင်ငံရဲ့မျိုးသားပြည်နယ်သိမြင်ရေးနဲ့ငင်းချင်းရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြသလိုကနေဒါနိုင်ငံရဲ့ Federalist နဲ့အထွေထွေတွေကိုမြန်မာပြည်သူတွေကိုမျှဝေသွားဖို့နဲ့တနင်္ဂနွေပြည်သူတွေအကြားမှာထိတွေ့ဆက်ဆံမှုတွေတွန်းမြင့်သွားနိုင်ရေးဆွေးနွေးခဲ့ကြတာပါဒါကြောင့်ဒေါက်ဆန်းစုကြည်ရဲ့အခုခင်းစဉ်ဟာတနင်္ဂနွေအစိုးရရဲ့ကြားမှာသာမကပြည်သူအချင်းချင်းကြားမှာလည်းထိတွေ့ဆက်ဆံမှုတွေပိုးပြီးတော့များလာဖို့မျှော်လင့်တဲ့အကြောင်းကနေဒါရောက်မြို့မရေးလှူရှာသူတွေကပြောပါရယ်အခုခင်းစဉ်ကနေတနင်္ဂနွေကျပါလီမန်ချစ်ကြည်ရဲ့လဲတွေ့မြင်လာနိုင်ပွဲရှိတယ်လို့ဒေါက်ဆန်းစုကြည်ရဲ့ကနေဒါခင်းစဉ်ဖြစ်မြောက်ရေးစီစဉ်သူတွေထဲမှာတဦးအပါဝင်ဖြစ်တဲ့ကိုချမတီစစောကပြောပါရယ်
အဓိကကတော့ဒီဟိုဘက်မှာရှိတဲ့ကျွန်တော်တို့ပါလီမန်နဲ့ဂရီကနေဒါမှာရှိတဲ့ပါလီမန်မြန်မာပါလီမန်နဲ့ကနေဒါပါလီမန်နှစ်ခုရဲ့ချစ်ချည်ရေးကိုအခမ်းအနားကိုမြင့်တင်တာပေါ့နော်နံပါတ်၁ကတော့ဟဲ့လားပြီးတော့မှကျွန်တော်တို့ဒီဒီ၆ပိုင်းရေးဆိုင်ကိစ္စတွေကုညီရေးဆိုင်ကိစ္စတွေနောက်လူ့ခွင့်ရေးကိစ္စတွေဒါတွေလည်းအများကြီးကျွန်တော်တို့ဟိုဘက်တွေပြအပြန်အလှန်ပြောဆိုရရှိတယ်ဆိုတော့ကျွန်တော်တို့ကတော့ positive ပေါ့နော်အကောင်းမြင်ဝါဒနဲ့အများကြီးထွန်းတက်မှုတွေရှိနိုင်မယ်လို့ကျွန်တော်တို့မြင်ပါတယ်
လောလောဆယ်တူရွန်တိုမြို့မှာရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဟာတူရွန်တိုမြို့တော်ဝင်တဲ့ဒီကနေ့တွေ့ဆုံဖို့ရှိတယ်လို့အဲ့နောက်တူရွန်တိုရောက်မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံအောင်ပါပါဒီကနေ့အစီအစဉ်တွေနဲ့ပတ်သက်လို့တော့ကိုတင်မတီစစောကအခုလိုရှင်းပြပါတယ
်ဟုတ်ကဲ့ဒီမှာတော့အဓိကအပြင်ကျွန်တော်တို့အပိုင်း၃ပိုင်းကွဲထားတယ်ပေါ့နော်ပထမတစ်ပိုင်းကတော့ဒီတူရွန်တိုဒီမေယာတွေတော့ကောင်ဆယ်လာတွေနဲ့ပတ်သက်တဲ့ဒီအင်ဗက်စတာတွေနဲ့ပတ်သက်တဲ့အပိုင်းကတစ်ပိုင်းပေါ့နော်အဲ့ဒါက first meeting ဖြစ်ပါလိမ့်မယ်ပြီးတော့မှ second meeting မှာကတော့ကျွန်တော်တို့လုံးဝ families community ပေါ့နော်တိုင်းသားမြန်မာပြည်ပေါ်ရေဒီပါရောက်မြန်မာနိုင်ငံသားတွေနဲ့အဲဒေါက်တာဆန်းစုကြည်နဲ့ကျွန်တော်တို့တွေ့တဲ့ခန္ဓာပေါ့နော်အဲ့ဒီမှာတော့ member meeting မပါပါဘူးပြီးတော့မှနေ့ကနေ့နာရီခွဲမှာကတော့ဒီ community leader အစီအစဉ်အဲကျွန်တော်တို့ဒီ PFOV လို့ခေါ်တဲ့ parliamentary funds ဘာမှပေါ့နော်ဒီ parliament ထဲကမြန်မာအရေးကိုလှူရှားသောသူများနဲ့ကျွန်တော်တို့ဒီမြန်မာနိုင်ငံရေးမှာတက်ကြွလှူရှားတဲ့ဥဆောင်သောသူတို့ပြောရမှာပေါ့နော်အဲ့ဒီချို့နဲ့အတွေ့အကြုံအဓိက၃ဘိုင်းပေါ့နော်အဲ၃ဘိုင်းခွဲထားပါတယ်
ဒေါက်ဆန်းစုကြည်ဥဆောင်တဲ့မြန်မာကိုယ်စားလှယ်အဖွဲ့ဟာ Federal နိုင်ငံများ Forum ကစီစဉ်ကျင်းပတဲ့ကနေဒါ Federal စနစ်အတွင်းတက်မတော်ရဲ့အခမ်းအနားနာတက်ဖက်ရက်ဖက်ဆက်ဆံရေးနဲ့ကနေဒါရက်တက်ဖွဲ့ရဲ့အခမ်းအနားဆွေးနွေးပွဲကိုတက်ရောက်ဖို့အတွက်ကနေဒါနိုင်ငံကို9ရက်ကြာရောက်ရှိနေတာဖြစ်ပါတယ်ဒီခီးစဉ်အတွင်းမှာတော့ကနေဒါဝန်ကြီးချုပ်အပါအဝင်ကနေဒါအစိုးရအရာရှိတွေလွှတ်တော်အမတ်တွေအပြင်ကနေဒါရောက်မြန်မာမိသားစုတွေနဲ့လည်းတွေ့ဆုံတာပါကနေဒါဝန်ကြီးချုပ်နဲ့တွေ့ဆုံမှုအတွင်းမှာတော့စီးပွားရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးအလေးထားဆွေးနွေးခဲ့ကြသလိုမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေအတွက်ကနေဒါအစိုးရကဒေါ်လာ၈သန်းကျော်ကူညီမဲ့အကြောင်းကိုလည်းကနေဒါဝန်ကြီးချုပ်ကဒေါက်ဆန်းစုကြည်နဲ့တွေ့ဆုံမှုအပြီးမှာကြေညာခဲ့ပါတယ်။ကနေဒါခီးစဉ်ပြီးမှာတော့ဒေါက်ဆန်းစုကြည်နဲ့အဖွဲ့ဟာဆွေးနွေးနိုင်ငံကိုခီးဆက်အောင်မှာဖြစ်ပါတယ်ရှင်။